Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ19.25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရနိုင်နဲ့အတူကြီးညာပေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်တို့ဟာဒီကနေ့ဒီပြင်သစ်နိုင်ငံပဲရစ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ဒီဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနယ်ကြားဆောင်ရှေးတိုင်းကင်းစခန်း22ခုကဒီတပ်ဖွဲ့ဝင်တွေနဲ့ဆက်လက်နဲ့ပစ္စည်းတွေကိုဒီကနေ့မှာနှစ်နိုင်ငံဘက်ကပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဒါလို့ထိုက်တန်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားတဲ့တင်းချီတဲ့ရိုဟင်ဂျာတွေကဒုက္ခသည်2000ပထမဦးဆုံးအတုအနေနဲ့ပြန်ပို့ဖို့ပြင်ဆင်နေကြချိန်မှာပဲပြန်ပို့ခံရမယ့်စည်ရင်းဝင်ဒုက္ခသည်အများစုဘက်ကလုံခြုံရေးစိုးရင်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်
ကိုဒီဘာအမေရိကန်ရှာမမချီနေဒီအတိုင်းချင်ရမယ်ဆိုရင်ကျွန်တော်တို့ဒီအဲ့ကိုပြန်ပို့ရဒီမှာကိုကောဆုံး
ရိုဟင်ဂျာဒုက္ခသည်တူပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဓာတ်ထိုးတိုက်ခိုက်မှုနောက်ပိုင်းမှာပဲဩစတြေးလျဝန်ကြီးချုပ်ဘက်ကအစ္စလမ်အစိုးရဝါဒီရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်လို့သတိပေးပြောဆိုလိုက်တဲ့သတင်းနောက်အမေရိကန်မှာတနက်ကန်အကြမ်းဖက်မှုတွေကိုနိုင်ငံရေးအရအဖြေရှာဖို့လူငယ်တွေဘက်ကတိုက်တွန်းလာကြတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ရဲ့ပြင်သစ်သမ္မတရောဟာဥရောပလူမျိုးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါတယ်ပြင်သစ်ကိုရောက်ရောက်ချင်းမှာပဲပြင်သစ်သမ္မတကိုဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မကြာခင်မှာအခုလိုတွေ့ဆုံကြတော့ပါအဲလီစီနန်တော်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းဥရောပလူမျိုးရေးနဲ့ပတ်သက်ပြီးတော့ကုန်ကျစရိတ်တွေကိုမျှပြီးတော့ခံကြဖို့ထရမ့်ကတိုက်တွန်းပါတယ်ပို့ပြီးတော့ခိုင်မာအင်အားတောင့်တင်းတဲ့ဥရောပဖြစ်လာစေခြင်းလို့ထရမ့်ကပြောဆိုသလိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းပိုးပြီးတော့ဆွမ်းဆောင်နိုင်တယ်လို့ပိုးပြီးတော့ခုခံကာကွယ်နိုင်တဲ့ဥရောပဖြစ်လာဖို့ယုံကြည်ပါတယ်လို့ပြောပါတယ်။သမ္မတနှစ်ဦးသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာတော့အပြန်အလှန်ပြစ်တင်ဝေဖန်တာမျိုးမရှိပါဘူး။တောက်ကြာနေ့ကပြင်သစ်နိုင်ငံ Oli Sheikh လေစိတ်ကို Air Force One လေယာဉ်ဆိုက်ရောက်ချိန်မှာတော့ထရမ့်ကဥရောပအနေနဲ့စစ်တပ်တီထောင်ဖို့လိုတယ်လို့ပြောဆိုတဲ့ပြင်သစ်သမ္မတမက်ခရွန်ကိုအကြီးအကျယ်ဝေဖန်လိုက်ပြီးတော့ဒီလိုမဟုတ်ခင်မှာ NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ကြီးအတွက်ကုန်ကျငွေတွေကိုမျှတခံဖို့သူကတိုက်တွန်းပါတယ်။ဒါ့အပြင်မက်ခရွန်က1989ခုနှစ်အတွင်းအမေရိကန်သမ္မတ Ronald Reagan နဲ့ဆိုဗီယက်ခေါင်းဆောင် Gorbachev တို့လက်ထက်ကသဘောတူညီချုပ်ဆိုခဲ့တဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ် INF ကနေနှုတ်ထွက်မယ်ဆိုတဲ့ Trump ရဲ့ကြေညာချက်ကိုဝေဖန်ခဲ့ပါတယ်။ဒီလိုနှုတ်ထွက်မှုကြောင့်အဓိကထိခိုက်နစ်နာမဲ့သူတွေကတော့ဥရောပပဲဖြစ်တယ်လို့မက်ခရွန်ကပြောပါတယ်ပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်ပေါင်း100ပြည့်တဲ့အထိမ်းအမှတ်ခန်းနာကိုပြည်သူနိုင်ငံမျိုးတော့ပဲရစ်မှာမနက်ဖြန်တင်းငွေတွေမှာချင်းပေါက်မှာဖြစ်ပြီးတော့အဲ့ဒီခန်းနာကိုတက်ရောက်ဖို့ထရမ့်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေပဲရစ်ကိုရောက်ရှိနေတာပါခင်ဗျာ
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာထောင်မီလောင်ချွဲမှုကြောင့်လူ9ယောက်သေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့တောင်ရှိသူတွေကပြောလိုက်ပါတယ်ဒါဟာကယ်လီဖိုးနီးယားပြည်နယ်အတွင်းထောင်မီလောင်ချွဲမှု3ခုတည်းကတခုဖြစ်ပြီးတော့ဒီထောင်မီကြောင့်အင်ဂျီ6400ကျော်မီးလောင်ခဲ့တယ်လို့လူတော်များများကိုလည်းဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ကြပါတယ်။သေဆုံးသူများစုဟာ Sacramento မြို့မြောက်ဘက်မှာရှိတဲ့ Paradise မြို့ကနေထွက်ပြေးဖို့ကြိုးစားကြစဉ်သူတို့ရဲ့ကားတွေထဲမှာသေဆုံးတာဒါမှမဟုတ်ကားရဲ့အပြင်ဘက်မှာသေဆုံးခဲ့ကြတာဖြစ်တယ်လို့ The Bud ခရိုင်ရဲ့ဌာနကပြောပါတယ်။ကားလမ်းတွေပိတ်နေတာကြောင့်တချို့လူတွေလည်းကားပေါ်ကနေဆင်းပြီးတော့ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။တော်မီကအလင်းမြန်လောင်ကျွမ်းခဲ့တာကြောင့် Paradise မြို့နေရာအများစုပျက်စီးသွားခဲ့ပြီးတော့ဒေသခံထောင်ပေါင်းများစွာလည်းသူတို့ရဲ့နေအိမ်တွေကနေထွက်ပြေးခဲ့ကြပါတယ်။တော်မီကြောင့်အင်ဂျီ6453လုံးနဲ့စီဝိုင်းအဆောက်အုံ160ပျက်စီးသွားခဲ့ပြီးတော့မီလောင်ကျမှု area ဟာ2000 km 362ရှိတယ်လို့အနာပိုင်တွေကတောက်ကြနေကပြောကြခဲ့ပါတယ်ဒီတော်မီဟာကြာသပတေးနေ့ကစတင်လောင်ကျမ်းခဲ့တာဖြစ်ပြီးတော့ညာရင်းချင်းမှာပဲ4လလောက်ပြန့်နှံ့သွားကြောင်းနဲ့အခုချိန်ထိ900ခန့်လုံးပဲငြိမ့်သက်နိုင်သေးတယ်လို့ဆိုပါတယ်ဒါ့အပြင်လူဒါဇင်နဲ့ခြီပျောက်ဆုံးနေတယ်လို့လည်းပြောပါတယ်သမ္မတ Trump ကတော့အခုလိုမီးလောင်ကျမှုဖြစ်ရတာဟာတစ်တော်တွေထိမ့်သိမ့်မှုမကောင်းတာကြောင့်ဖြစ်ပြီးတော့ဒီချက်ကိုမပြင်နိုင်ဘူးဆိုရင်ပြည်တော်စုဆိုရရဲ့အကူအညီတွေကိုမပေးဘဲနေမယ်လို့ပြည်သူနိုင်ငံမှာရောက်ရှိနေစမှာချိန်ချောက်ခဲ့ပါတယ်ခင်ဗျာ
ရင်းမြစ်နိုင်ငံမှာ sorry ဦးဆောင်တဲ့မဟာမိတ်အဖွဲ့တိုက်လေရင်တွေဝေဟင်မှာပြန်တမ်းရင်စီဖြစ်ပြီးတဲ့ American ရဲ့အစီအစဉ်ကိုအဆုံးသတ်လိုက်ပါတယ်။မဟာမိတ်အဖွဲ့အနေနဲ့အခုခါမှာဒီအကူအညီမလိုလိုရတာကြောင့်ဒီအစီအစဉ်ကိုအဆုံးသတ်ဖို့ American ဘက်ကတောင်းဆိုခဲ့တယ်လို့ sorry Arabia ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ American ဘက်ကတော့မဟာမိတ်အဖွဲ့တွေက20ရာခိုင်နှုန်းကိုအမေရိကန်ကလောင်စာဆီထောက်ပံ့ပေးထားတယ်လို့ပြောပါရယ် sorry arabia ရဲ့ဆုံးဖြတ်ချက်ကိုအတိမတ်ပြုကြောင်းနဲ့ yemen လူစုကိုအကောက်အွယ်ပေးမဲ့ yemen တပ်ဖွဲ့စည်းနိုင်ရေးနောက်လုံခြုံရေးနဲ့ yemen နဲ့အနီးအနားဒေသတွေမှာ al-qaeda နဲ့ isis တို့ကိုနှိမ်နင်းရမှာမဟာမိတ်တွေနဲ့အတူ american အနေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်နေကြောင်း american ကောက်ွယ်ရေးဝန်ကြီး jim mattis ကလည်းကြေညာချက်ထုတ်ပြောပါရယ် iran ကထောက်ပံ့ပေးထားတဲ့ houthi သဘုံတွေကိုနှိမ်နင်းနေတဲ့ယေမင်ဆိုရကိုကူညီဖို့ဆော်ဒီဦးဆောင်တဲ့မဟာမိတ်အဖွဲ့ဟာ2015ခုနှစ်မတ်လတည်းကစပြီးတော့လေကြောင်းကနေစစ်ကူပေးနေတာပါ။အဲ့ဒီအချိန်ကစလို့ယေမင်မှာလူပေါင်း1000လောက်တည်ဆုံသွားတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့အဲ့ဒီထက်ကအများစုဟာလေကြောင်းတက်ခတ်မှုအတွင်းတည်ဆုံခဲ့တာပါ။အမေရိကန်ကအခုလိုဝေဟင်ကနေလေရင်စီဖြစ်ပေးတဲ့အစီအစဉ်ကိုရဆိုင်လိုက်တဲ့အတွက်ယေမင်ကမဟာမိတ်အဖွဲ့ရဲ့လုပ်ငန်းတွေပေါ်ဘလို့တက်ရောက်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စီရုံးတွင်sorry တရင်တော့ဂျမဲကာရှိုဂီအသက်ခံခဲ့ရတဲ့ကိစ္စအတွက်နိုင်ငံတကာကကြေကြေလောင်လောင်ဝေဖန်နေချိန်မှာပဲဒီအမေရိကန်ရဲ့လင်းစီဖြစ်ပေးတဲ့အစီအစဉ်ရပ်ဆန့်ခဲ့တာပါခင်ဗျာ
။ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့တော်မှာအသေးခံဘုံခွဲသူတွေနဲ့တနတ်သမားတွေကနာမည်ကြီးဟိုတယ်တစ်ခုကိုဝန်တိုက်ခတ်ခဲ့တာမှာဒေသသူဥယျာဉ်ဟာအစောပိုင်းမှာ22ယောက်ရှိရာကနေအခုဆိုရင်39ယောက်ထိဖြစ်လာခဲ့ပြီလို့ဆိုမာလီရဲတပ်ဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်။တောက်ကြနေနေ့လယ်ပိုင်းကအသေးခံကားဘုံနှလုံးပေါက်ကွဲခဲ့ပြီးတဲ့နောက်ဟိုတယ်လုံခြုံရေးတွေနဲ့ဟိုတယ်နောက်မှာရှိတဲ့ဆိုမာလီရဲ့မူကင်းစုံစမ်းရဲတပ်ဖွဲ့တို့ကတိုက်ခိုက်သူတွေကိုပြန်ပြီးတော့ပစ်ခတ်ခဲ့ကြပါတယ်။ဒါပြင်တတိယပောက်ကွဲမှုကတော့ဟိုတယ်နားကလူသွားလူလာများတဲ့လမ်းပေါ်မှာရပ်ထားတဲ့တုတ်တုတ်သုံးမိန်းကားပေါ်ကနေပောက်ကွဲခဲ့တာဖြစ်ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကြောင့်အရသာ39ယောက်တိဆုံးပြီးတော့40တန်းအရသာတယ်လို့မိုဂါဒီရှုမြို့ရဲယာရှိမိုဟာမက်ဟူစိန်ကအတည်ပြုပြောကြားလိုက်ပါတယ်။တချို့ပျောက်ဆုံးနေတဲ့သူတွေရှိနေသေးတာကြောင့်တိဆုံးသူအရေအတွက်လည်းတိုးလာနိုင်ပွဲရှိနေပါတယ်။ဆာဟာဖီဟိုတယ်ကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့အယ်ရှာဘတ်စစ်သွေးကြောအဖွဲ့ကပြောပါတယ်။1990ပြည့်လွန်နှစ်အစောပိုင်းဆိုမာလီနိုင်ငံရဲ့အနာရှယ်မိုဟာမက်ဆီရက်ဘာကိုဆီရက်ဘာပြုတ်ကျသွားခြင်းကစပြီးတော့ဆိုမာလီနိုင်ငံမှာလည်းအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ရှင်နေညနေကင်းတရင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနယ်ကြားဆောင်ရှီရန်ကင်းစခန်း22ခုကတပ်ဖွဲ့ဝင်တွေနဲ့စစ်လက်နက်ပစ္စည်းတွေကိုဒီကနေ့မှအပြီးသတ်ရုပ်သိမ်းလိုက်ပါတယ်။လွန်ခဲ့တဲ့စက်တင်ဘာကရရှိထားတဲ့သဘောတူညီချက်အတိုင်းအခုလိုပြန်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။စစ်ဘက်ဆိုင်ရာသဘောတူညီချက်ဟာဒေသငြိမ်းချမ်းရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအချိန်အဟုန်တိုးမြင့်ရေးကိစ္စရပ်တွေအတွက်အရေးကြီးတဲ့ယုံကြည်မှုတည်ဆောက်ရေးအဆင့်ဖြစ်ကြောင်းလည်းတောင်ကိုရီးယားဘက်ကပြောပါရယ်။ဒါ့အပြင်လည်းကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းရှင်းရေးအစီအစဉ်တွေအကောင့်တွေဖော်ဖို့မြောက်ကိုရီးယားဘက်ကပြက်ကွက်တယ်ဆိုပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားသိပ်အဆင်မပြေဖြစ်နေချိန်မှာပဲခိုင်မာတဲ့အစာပြိုးဆောင်ရွက်မှုတွေကိုမတွေ့ရဘဲတောင်ကိုရီးယားအနေနဲ့အခုလိုစီးရေးအရာလိုက်လျောတာဟာအန်ဒီယေကိုဖိတ်ခေါ်သူလို့ဖြစ်မယ်ဆိုပြီးတော့အခက်အခဲတွေကထောက်ပြပါရယ်။နှစ်နိုင်ငံကြားဆင့်မဲ့ဆုံးအဆက်မှာတန်ဆူဂျိုအထက်ထက်ကာရင်ထားတဲ့ကွန်ကရစ်ဘန်ကာတောင်ကိုရီးယားနယ်ကြားဆောင်ကင်းစခန်း60လောက်ရှိပြီးတော့အဲ့ဒီမှာလက်လက်ကြီးလက်နက်ငယ်မျိုးစုံတက်ဆင်ထားတဲ့တပ်ဖွဲ့ဝင်တွေချထားတာပါ1950-53ခုနှစ်ကဆက်လို့155မိုင်အထိရှိတဲ့ထိစက်နေတဲ့နယ်စပ်မြင်းတစ်လျှောက်တိုက်ပွဲတွေဖြစ်တတ်တဲ့နေရာတွေမှာမြေမြုံမိုင်းတန်းနဲ့ချီမြုပ်နှံထားပြီးတော့အဲ့ဒီနယ်ကြားမှာမြောက်ကိုရီးယားနယ်ကြားဆောင်ကင်းစခန်း160လောက်လည်းရှိနေပါတယ်ခင်ဗျာ
ဒီလင်္ကာနိုင်ငံမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးနေချိန်မှာပဲသမရမက်ထရီပလာစရိစိနာကပါလီမန်ကိုဖျက်သိမ်းလိုက်ပြီးတော့ရွေးကောက်ပွဲအစ်စ်ကျင်းပဖို့ကိုတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ26ရက်နေ့ကစရိလင်္ကာသမရစရိစိနာကဝန်ကြီးချုပ်ရနယ်ဝကရမန်စင်ဂီကိုယာရုကနေဖြုတ်ချပြီးသူ့နေရာမှာသမရဟောင်းမဟင်ဒရာဂျာပါစာကိုအစားထိုးလိုက်ခြင်းကစပြီးတော့စရိလင်္ကာနိုင်ငံရဲ့အခြေအနေတွေဟာရှုပ်ထွေးပြီးတော့မထီမငြိမ်ဖြစ်နေတာပါ။ပါလီမန်ကိုတောက်ကြနေညသကောင်ကျော်ကစတင်ပြီးဖျက်သိမ်းလိုက်ကြောင်းသမရလက်မှတ်ရေးထိုးထားတဲ့တရားဝင်အမိန့်ကိုကြေညာခဲ့ပါတယ်။သမရစရိစိနာရဲ့လောက်ရဟာဖွဲ့စည်းပုံကိုပြောင်ပြောင်နေနေချိုးဖောက်တာဖြစ်ပြီးတော့ဒီမိုကရေစီမဆန်ကြောင်းဝန်ကြီးချုပ်ဝက်ခရီမန်စင်ဂီအစိုးရဖွဲ့ရဲ့ဗဏ္ဍာရေးဝန်ကြီးမင်္ဂလာဆမာရာ ဝီရာကပြောကြားလိုက်ပြီးတော့သူ့ရဲ့ United National Party အနေနဲ့လည်းအာဏာရှင်ဆန်ဆန်ဖိနှိပ်အုပ်ချုပ်လာနေတဲ့အပေါ်မှာတွန်းလှန်သွားမယ်လို့ပြောကြားလိုက်ပါတယ်။သမ္မတကပါလီမန်ကိုဖျက်သိမ်းနိုင်ရတာဟာဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ပြည်သူတွေဆုံးဖြတ်တင်တာကြောင့်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
လူပေါင်း189ဦးသေဆုံးခဲ့တဲ့အင်ဒိုနီးရှားလူရင်ပျက်ကျရာမှာသေဆုံးသူတွေကိုရှာဖွေတဲ့အစီအစဉ်ရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့ပြောလိုက်ပါတယ်။ဒါပေမဲ့လည်း Lion Air လေယာဉ်ရဲ့လေယာဉ်ပျံသန်းမှုမှတ်တမ်းတင်ဒုတိယ Black Box ကိုတော့ဆက်လက်ပြီးတော့ရှာဖွေသွားမယ်လို့ပြောပါတယ်။နှစ်လသာအသုံးပြုရသေးတဲ့ Boeing 737 Max ကီးတဲ့တင်လေယာဉ်ဟာအော်တိုဘာ29ရက်နေ့ကဂျာဘာပင်လယ်တွင်ပျက်ကျသွားခဲ့တာပါ။ဘန်ကာကျွန်းကိုအသွားဂျကာတာကနေပြန်တက်ပြီးပြီးချင်းတိတ်မကြခဲ့မှာပဲလေရင်ပြတ်ကျခဲ့တာပါအခုခါမှာတော့သေဆုံးသူတွေက89ဦးဘသူဘဝတွေဆိုတော့အတည်ပြုနိုင်ခဲ့ပြီလို့ရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲမိုဟာမက်ဆယဂီကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်ကရှာဖွေတွေ့ရှိခဲ့တဲ့ Black Box တခုတည်းကလေရင်ပြန်တက်မှုအချက်အလက်တွေကိုတော့အခုခါမှာရယူနိုင်ခဲ့ပြီးတော့လေရင်မှုတွေခန်းတွေက Black Box ကိုတော့ရှာဖွေနေစေပါအဲ့ဒီ black box ကိုရှာတွေ့ရင်တော့နောက်ဆုံးအချိန်မှာဘာတွေပြောခဲ့ကြရဲဆိုတာကိုသိရှိရမှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
။ကွယ်လွန်သွားပြီဖြစ်တဲ့ British ယူပါဗေဒပညာရှင် Stephen Hawking ရဲ့ဘိန်းတက်ကလထိုင်ကိုဒေါ်လာ၄သိန်းနီးပါးခန့်နဲ့ရောင်းချလိုက်ပြီဖြစ်ပါတယ်။အဲ့ဒီကနေရလာတဲ့ငွေတွေကိုတော့ပရဟိတလုပ်ငန်းတွေကိုလှူဒါန်းသွားမှာပါ။ Mr. Hawking ဟာအကျော်တည်သွားပြီးတဲ့နောက်အသုံးပြုခဲ့တဲ့စက်တက်ထားတဲ့ဒီဘိန်းတက်ကလထိုင်ကို Christie လေလံဖွဲ့ကအင်တာနက်ကနေဒေါ်လာ2000နဲ့လီလန်ဒင်ရောင်းချသွားဖို့ခမန်းခဲ့တာပါ Property of Expanding Universes ဆိုတဲ့ Hawking ရဲ့1965ခုနှစ်ကပါရဂူဘွဲ့သူတင်စာကျမ်းမိတ်သူကတော့ American Dollar 86,900 နဲ့ရောင်းချခဲ့တာဖြစ်ပါတယ်ဒါဟာမူလကမှန်းထားတဲ့ဒေါ်လာ96,900နဲ့ရောင်းချခဲ့တာဖြစ်ပါတယ်ဒါဟာမူလကမှန်းထားတဲ့ဒေါ်လာ2,000,000ထက်အများကြီးပိုရခဲ့တာဖြစ်ပါတယ်သူပါဝင်ခဲ့တဲ့ရုပ်သံစီးရီးတွေတစ်ခုဖြစ်တဲ့ The Simpsons တွေကဇာတ်ကြောင်းကလည်းလေလံတင်ရောင်းချတဲ့ပစ္စည်းတွေ22ခုထဲမှာတစ်ခုဖြစ်ပြီးတော့ဒါကိုတော့ American Dollar 8,000နဲ့ရောင်းချခဲ့တာပါလေလံတင်ဘွဲကနေပရဟိတလုပ်ငန်းတွေတက်စုစုပေါင်း American Dollar 1.8 သန်းရရှိခဲ့ပြီးတော့ဒီငွေတွေကိုတော့ Stephen Hawking Foundation နဲ့နောက်ထပ်ပရဟိတလုပ်ငန်းတွေကိုပေးလှူသွားမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The Away စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒုက္ခသည်2000ကိုပထမဦးဆုံးအတုအနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်ပို့ဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့ပြန်ရမယ့်စည်ရင်းဝင်ဒုက္ခသည်အများစုကတော့လုံခြုံရေးစိုးရင်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်ထဲမှာပဲ IDP ဒုက္ခသည်စခန်းတွေထဲမှာခိုးလုံနေရစေမွတ်စလင်ဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်နဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးနိုင်ခြင်းမရှိသေးတာမို့လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေပြန်လာဖို့မသင့်သေးဘူးလို့စစ်တွေမွတ်စလင်ဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့နှစ် 2019 ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းဘူဒီရောင်မောင်းတော်ကလုံခြုံရေးကင်းစခန်းတွေကို ARSA ဆွေရောက်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နည်းမျှရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတင်းရှောင်ထွက်ပြေးသွားကြတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်ခုနှစ်သိန်းကျော်တဲကမှ 2,000 ကျော်ကိုအုပ်စုလိုက်ပထမဦးဆုံးအတုအနေနဲ့လာမယ့်နိုဝင်ဘာလလယ်မှာပြန်ပို့ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရေးတာဝန်ရှိသူတွေဘက်ကထုတ်ပြန်ကြေညာခဲ့တာပါ။ပြန်ရောက်လာမယ့်လူတွေကိုပြန်လည်လက်ခံနေရခြားထားရေးအစီအစဉ်တွေအစဉ်သင့်ဖြစ်နေပါပြီလို့မြမအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်လို့မြမနိုင်ငံဘက်မှာခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးတွေပေးဖို့အစဉ်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ငံ့ထားဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာပါအခုဆိုရင်တော့ဒုက္ခသည်စခန်းတွေမှာပထမဆုံးပြန်ပို့မဲ့စည်ရင်းတဲ့ပါသူတွေနေရပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့နေရကိုပြန်ကြရမယ်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေကြောင့်မပြန်လို့ကြသေးပဲနဲ့အတော်လေးကိုစိတ်မချမ်းမသာဖြစ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်အဲ့စီမှာပထမတော့အနေနဲ့ဒုက္ခသည်မတော်လို့ပို့မယ်လို့ပြောတဲ့အဲ့စီမှာပါတဲ့လူကကြိုးကတော့ကိုကအဆုံးသီးစီရင်ဖို့ ချိုးစားမယ်လို့လည်းချဖို့ပါတယ်ကိုဒီဘာအမေခင်ရှာမမချိနေဒီအတိုင်းချင်ရမယ်ဆိုရင်ကျွန်တော်ဒီအဲ့ကိုပြန်ပေါ်ရဒီမှာကိုကိုကဆုံးစီကိုခွန်လေးမျိုးလို့ဆိုကြတော့သူတို့အဲ့လိုမျိုးချိုးစားနေတာတကယ်ဒီဒီကောဆေကလုံးဝဒီအတိုင်းဆိုရင်ပြန်ပေါ်ပြန်ချင်စီမချိပါဘူးဘာလို့လဲဆိုတော့တကယ်ဒီဒီကောဆေကပြန်နေဆိုရင်သူတို့သူတို့ဘဝအထက်ဘာအမေခင်ရှာမမချိပါဘူးတကယ်သူတို့စလို့ပြေလာတာအဲ့မဲ့တော့အခုဒီဘာအမေခင်ရှာမမချိနေဒီအတိုင်းချင်ရမယ်ဆိုရင်အဲကျွန်တော်ဒီကတောင်းဆိုချင်တာကတော့ကျွန်တော်လည်းအဲ့တဲစားမှာအဲ့ကျွန်တော်တာနေတဲစားမှာကျွန်တော်မွေးရဲမှာအဲလုံလုံချုံချုံနိုင်ငံတကာဆောင်းအကျော်ဝင်တဲ့တူလုံလုံချုံချုံကျင်းနိုင်မို့ပြီးတော့ငင်းငင်းချင်းချင်းလုံလုံချုံချုံကျင်းနိုင်ဖို့ရပ်တင်တာတဲ့ကျွန်တော်နိုင်ငံတော်ဆောင်းရပါလေအဲ့ဒါအဲအခြေခံလောက်ခွင့်ရကနေစားပြီးတော့အခုလုံးပါ
ပြန်လာကြမဲ့ဒုက္ခတွေတွေပြန်လည်လက်ခံနေရချထားရတဲ့အတွက်ဘင်္ဂလားမြန်မာနိုင်ငံနေဆက်တွေမှာဖွင့်လှစ်ထားတဲ့ဂျာစခန်းနေဖြစ်တဲ့ငခုရတောင်မြို့လက်ဝဲလှဖို့ခေါင်းဆောင်တဲ့ယာယီလက်ခံရေးဂျာစခန်းတွေကိုတော့မြန်မာအစိုးရဘက်ကအစဉ်သင့်ဖြစ်အောင်စီစဉ်ထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲပြီးခဲ့တဲ့2012ခုနှစ်ကတည်းကလူမျိုးရေးဘာသာရေးစံတဲ့အတ္တိကယုတ်အကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရရင်းတွေကနေတိမ်းရှောင်နေရပြီးတော့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေထဲမှာပဲခိုးလုံနေရဆဲဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်မရှိသေးသလိုလူကြုံရေးစိုးရိမ်မှုတွေကရှိနေဆဲပဲလို့စစ်တွေမြို့နယ် IDP ဒုက္ခသည်စခန်းတွေဒုက္ခသည်တူဖြစ်တဲ့ဦးခင်မောင်ထွန်းကသူ့ရဲ့စိုးရိမ်ချက်အခုလိုပြောပြပါတယ်
ကျွန်တော်တို့ဒီစစ်တွေမှာရှိနေတဲ့ IDP တွေကြတော့2012ကြတဲ့အနေဒီမှာရောက်လာတာဖြစ်တယ်ဒီမှာနေရတဲ့အနေအထားတွေတော်တော်အောက်တိုင်ကြတဲ့ဘဝနဲ့ကျွန်တော်ရင်ဆိုင်ပြီးနေလာရတာဖြစ်တယ်အဲ့တော့2019ကတည်းကနေဘင်္ဂလားဒေ့ရှ်ကိုဒီအစိုးရဖက်စာပေါ့နော်ဒီ clear the operation လောက်တယ်ဆိုပြီးတော့လူတွေတိတ်နေချီပြီးတော့လူတွေဟိုဘက်မှာရောက်လာတော့ရောက်သွားရတယ်အဲ့ဒါကအခုဒီနိုင်ငံတကာရဲ့ပြည်အမှုအောက်မှာဒီဘင်္ဂလားနဲ့မြန်မာအစိုးရရဲ့ပူးပေါင်းပြီးတော့မှလူတွေကို repatriation လုပ်မယ်ဆိုတော့ပြန်လက်ခံမယ်ဆိုပြီးဆိုတော့အော်ဟာရီပေါ်လာတယ်။ဒါကြီးကကျွန်တော်တို့တိတဟိုးလူတာကဒီပြည်ရင်းမှာ2012ကတည်းကနေအဲ IDP ဘဝနဲ့ရင်ဆိုင်ပြီးတော့ဒီအခက်အခဲတွေအများကြီးနဲ့နေတိုင်းနေရတဲ့သူတွေကိုအစိုးရကဘယ်လိုလုပ်ပေးတာခဲ့လဲဆိုတာပြောအောင်ပါ။သူတို့မူလနေရာဖြစ်တော်လကောင်တခြားသူတို့ပျော်မဲနေရာတနေရာရမှာပေါ့နော်။နေရာချပီးဖို့အတွက်အစိုးရကိုတောင်းဆိုထားတာရှိတယ်။ဒီအစိုးရကဒါတွေကိုတော့မလုပ်ပေးခဲ့တာလည်းရှိတယ်။နော်။အဲ့တော့ဒီဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ community နဲ့စကားပြောခွင့်ရမယ်ဆိုရင်တို့ကျွန်တော်အခုဆက်ရှင်း comment အချိန်တွေမှာဒီ November mid မှာ comment လို့ပြောတာလေစင်ငါးရင်းလေးလောက်မှာ comment လို့ပြောတာအဲမလာပါနဲ့လို့ကျွန်တော်တိုက်တွန်းရှင်းတယ်ဘာလို့ဆိုရင်ကျွန်တော်တို့ဒီမှာမနေ့ဟိုအခက်ကြီးတွေနဲ့ရင်ဆိုင်ပြနေရတဲ့ဟာတခုပြီးတော့နောက်တစ်ခုတို့အဲကနေဘင်္ဂလားဒေ့ရှ်ကနေဒီအဲရခိုင်ကိုပြန်ခေါ်လာမယ်ဆိုရင်တို့တွေရဲ့စာဝေးနဲ့ရေးဘောနော်ဒီတို့တို့ရေလုံချိုရေတို့တွေတော်လာကွင်းရေ freedom of movement ဓာရီကိုဘသူကတောင်းဝင်ယူมาလဲ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးတို့ကိုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်3,000ကျော်အနက်ကမှဌာနေပြန်ပို့နိုင်ရေနိုင်ငံခြားစီစစ်ထားပြီးဖြစ်တဲ့အဲ့ဒီပြန်လည်ပို့ဆောင်ရေးအစီအစဉ်တွေအဆင်ပြေမယ်ဆိုရင်တော့အဲ့ဒီဒုက္ခသည်တွေကိုလာမယ့်နိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံမှာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အထက်ရှေ့လာမဲ့2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOES နေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရံရှောင်ရံတွေကိုတိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 0932328555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညထဲလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့ဆိုမာလီနိုင်ငံဘွားတူကလမ်းသွားလမ်းလာတွေကိုဓားနဲ့လိုက်ထိုးပြီးတော့တိုက်ခိုက်တဲ့အမှုဟာအိုက်ဇက်အစ္စလန်အစိုးရအုပ်စုရဲ့သွေးဆောင်မှုကြောင့်ဖြစ်ကြောင်းစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ကြပါရစေ။ဒီတိုက်ခိုက်မှုဖြစ်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဩစတြေးလျဝန်ကြီးချုပ်ကမေကွန်းပြောကြားရမှာတော့အစ္စလန်အစိုးရဝါဒီတွေရဲ့ချင်းချောက်မှုနဲ့ပတ်သက်လို့သတိပေးခဲ့ပါရစေ။ဒီအကြောင်းအပြည့်အစုံကို VOA သတင်းတောက် Phil Marshall စစ်တနီမျိုးကနေတင်ပြပို့ထားတာကိုအခြေခံပြီးတော့ကိုအောင်လွင်ဦးပြောပြပေးပါအောင်ရှင်
။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့မဲလ်ဘုန်းမြို့မှာလူတူတေဆုံးပြီးနှစ်ဦးတန်ရရခဲ့တဲ့တိုက်ခိုက်မှုကျွလွန်သူအသက်30ရွယ်ခလစ်ရှာယာအလီယာဆိုမာလီယာနိုင်ငံကနေပြောင်းရွှေ့ချေချနေထိုင်နေသူတူဖြစ်ပြီးအစွန်ရောက်ယူဝါဒရှိသူတူဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကဒီနေ့ပဲပြောဆိုလိုက်ပါတယ်။မိသားစုဝင်တွေကလည်းအကြမ်းဖက်ဝါဒနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့မှမှတ်တမ်းရှိသူတွေဖြစ်တဲ့အကြောင်းဩစတြေးလျနိုင်ငံရဲတပ်ဖွဲ့ရဲ့လက်ထောက်ကော်မရှင်နာမင်းကြီးအီရန်မက်ကာတနီကသတင်းတောက်တွေကိုပြောဆိုလိုက်တာပါ
။ The individual was known to intelligence agencies and police. This individual did hold radical views and his passport was cancelled in 2015.
သူကြောင့်ရဲတပ်ဖွဲ့နဲ့ထောက်လိုင်းရင်တိုင်းဝမ်ကသိရှိထားပြီးတော့အစွန်ရောက်ယူဝါဒရှိသူတူဖြစ်သလိုစီးရီးယားနိုင်ငံကိုသွားဖို့ကြိုးစားခဲ့တဲ့အတွက်သူ့ရဲ့နိုင်ငံကူးလက်မှတ်ကိုလည်း2015ခုနှစ်ကတည်းကထောက်လိုင်းဌာနကရုပ်သိမ်းထားပါတယ်။သူနဲ့ညီကိုတော်ဆက်သူတူဦးဟာလည်းအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့အမှုတွေနဲ့2018ခုနှစ်နိုဝင်ဘာလတုန်းကဗစ်တိုးရီးယားပြည်နယ်အကြမ်းဖက်တံမြန်တိုက်ဖျက်ရေးအဖွဲ့ကဖမ်းဆီးထားပြီးအခုချိန်မှာလည်းဒီမှုတွေနဲ့ပတ်သက်လို့ရမန်ယူပြီးဖမ်းဆီးထားပါတယ်
။မင်းတို့ကတက်ခိုက်မှုကျွလွန်သူကိုတော့အစိုးရဝါဒဆွဲရှိသူဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတော်လုံခြုံရေးကိုချင်းချောက်တဲ့အစ်မမရှိခဲ့တာကြောင့်စုံစမ်းစစ်ဆေးတာမျိုးမရှိခဲ့ကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်း IS Islam စစ်သွေးကြွအဖွဲ့ရဲ့သွေးဆောင်မှုကိုနားယောင်ခဲ့ပုံရတယ်လို့လည်းလက်ထောက်ရဲကော်မရှင်နာမင်းကြီးကပြောပါတယ်။
Listen, I think it's fair to say he was inspired. He was radicalized.
သူကိုသွေးဆောင်ခဲ့ပုံရတယ်လို့ပြောနိုင်မယ်ထင်ပါတယ်။သူကိုအစွန်ရောက်ဝါရရိုက်သွင်းခံခဲ့ရတာပါ။ Internet ပေါ်မှာအစွန်ရောက်အုပ်စုရဲ့ဝါရဖျန့်ချီမှုတွေပြန့်နှံ့နေတယ်ဆိုတာကလည်းရှင်းပါတယ်။ဒါကြောင့်လည်းဓာတ်ရိုက်ဆက်နွယ်မှုရှိတယ်လို့မပြောလို့ပေမဲ့သွေးဆောင်စည်းရုံးခံခဲ့ရတယ်လို့တော့ဆိုနိုင်ပါတယ်
။ IS စစ်သွေးကြွအုပ်စုကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြင့်မနေ့ကပဲကြီးညာခဲ့ပေမဲ့အထောက်ထားတစုံတရာပြသတာမျိုးတော့မရှိခဲ့ပါဘူး။ကင်ဖြည့်ရဗစ်တိုးရီးယားပြည်နယ်ကဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးကတော့အချမ်းဖက်ဝါဒရဲ့ချင်းချောက်မှုကိုကြံ့ညံ့ခံရပ်တည်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။တိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်မှာတော့ဩစတြေးလျမှာအချမ်းဖက်ချင်းချောက်မှုအန်ဒီရဲ့အတွက်သတိပေးတဲ့အဆင့်ကိုလည်းတိုးမြင့်ထားပါတယ်။ဝန်ကြီးချုပ်စကော့မော်ရီဆန်ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့ဒီကနေ့ပြောကြားတဲ့မင်းငွန်းထဲမှာအချမ်းဖက်ဝါဒရဲ့အန်ဒီရဲ့အထူးသဖြင့်အစ္စလမ်အစိုးရဝါဒီတွေရဲ့ချင်းချောက်မှုတွေကိုသတိပေးပြောဆိုသွားခဲ့တာပါ။
Religious extremism takes many forms around the world and no religion is immune from it. That is the lesson of history and sadly modern history as well.
ဘာသာရေးအရာဆွေးနွေးမှုတွေဟာကမ္ဘာတဝန်းမှာပုံစံမျိုးစုံနဲ့ရှိနေပါတယ်။ဘယ်ဘာသာမှလည်းရှောင်လို့မရပါဘူး။ဒါဟာသမိုင်းသင်ကန်းစာပါ။စိတ်မကောင်းစရာကတော့ဒီနေ့ခေတ်သမိုင်းမှာလည်းအလားတူကြုံနေရတာပါ။ဒါပေမဲ့အခုဩစတြေးလျမှာဘာသာရေးအဆွေးရောက်ဝါဒနဲ့အစ္စလာမ်အဆွေးရောက်ယူဝါဒရဲ့အန္တရာယ်တွေဟာအကြီးမားဆုံးချင်းချောက်မှုတည်းရဲ့ဖြစ်တယ်ဆိုတဲ့အချက်ကိုပြုမှွင့်လင်းလင်းမပြောဘူးဆိုရင်ဒါဟာကိုယ့်ကိုယ်ကိုလှည့်စားရရောက်ပါလိမ့်မယ်
။တက်ခိုင်မှုကိုတုံ့ပြန်ရင်ဆိုင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်ရဲ့ရဲစွမ်းတက်တီပုံမှာလည်းဝန်ကြီးချုပ်ကချီချူပြောဆိုသွားပါတယ်။တက်ခိုင်သူဟာမနေ့တုန်းကမဲလ်ဘုန်းမြို့ရဲ့ချက်ချနေရာမှာကဲဆိုးတွေတင်ဆောင်လာတဲ့ကားစင်းနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလမ်းသွားလမ်းလာတွေကိုလည်းဓားနဲ့ထိုးခဲ့တာပါ။ဓားနဲ့ထိုးတက်ခိုင်မှုရောက်တက်24နှစ်ရွယ်စောတောက်ဆိုင်ပတ်ရှင်နေရာမှာတင်ပွဲချင်းပြီးတည်ဆုံးသွားခဲ့ပြီးနောက်နှစ်ယောက်ကတော့ဒဏ်ရာမပြင်းထန်ပေမဲ့ဆေးရုံကိုပို့ဆောင်ကုသမှုပေးခဲ့ရပါတယ်။မိုဘိုင်းလက်ကင်ဖုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုထဲမှာတော့မဲဘုံမျိုးကလူစီကားရမျိုးလေကောင်မှရဲတပ်ဖွဲ့ဝင်တို့ကိုဓာတ်နဲ့တိုက်ခတ်ဖို့ကြိုးစားခဲ့တာကိုလည်းတွေ့ခဲ့ရတာပါ။နောက်ဆုံးမှာတော့ရဲတစ်ယောက်ကအနိကပစ်ခတ်ခဲ့ပြီးတနက်တန်ရနဲ့နောက်ပိုင်းဆေးရုံမှာတိုက်ခတ်သူလည်းတည်ဆုံးသွားပါတယ်ခင်ဗျာ။
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့တနက်ကင်အကြမ်းဖက်မှုတွေပပျောက်ရေးလူငယ်တွေရဲ့ကြိုးပမ်းမှုသတင်းကိုတင်ပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ပက်ဂလန်ကမေဂျော်ရီစတုန်းမန်ဒက်ဂလက်စ်အထက်တန်းကျောင်းမှာတနက်သမားတဦးရဲ့ပစ်ခတ်မှုကြောင့်ကျောင်းသူကျောင်းသား18ဦးသေဆုံးခဲ့ရတာအခုဆိုရင်6လရှိသွားပြီဖြစ်ပါတယ်။ဒီဖြစ်ရဟာအမေရိကန်သမိုင်းမှာတော့အဆိုးဝါးဆုံးအထက်တန်းကျောင်းတွင်ပစ်ခတ်မှုလည်းဖြစ်ပါတယ်။ဒီဖြစ်ပျက်ကြောင့်မို့လို့တနက်ကင်အကြမ်းဖက်မှုတွေကိုနိုင်ငံရေးအဖြေရှာနိုင်မှုလူလူဆွေးနွေးပွဲတွေလုပ်ပြီးတော့လူငယ်တွေတော်တော်များများကတိုက်တွန်းလာကြသလိုသူတို့ရဲ့ရွယ်တူလူငယ်တွေကိုလည်းမဲပေးကြဖို့တိုက်တွန်းခဲ့ကြပါတယ်။ဒီအကြောင်းဖလော်ရီဒါပြည်နယ်ကနေပြီးတော့ VOA သတင်းတောက် Bad Medicine သတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
။အမေရိကန်လွှတ်တော်ရွေးကောက်ပွဲကျင်းပတဲ့ညမှာဖလော်ရီဒါပြည်နယ်ကလူငယ်အတော်များများပ ဘားဆိုင်တစ်ခုမှာစူဝေးပြီးတော့မဲရလာတွေကိုစောင့်ကြည့်ခဲ့ကြပါတယ်အဲ့ဒီလူငယ်တွေထဲမှာပတ်ကလန်ကျောင်းတနပ်ပစ်ခတ်မှုမှာအသက်ဘေးကလွတ်မြောက်ခဲ့တဲ့ကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်လွန်ခဲ့တဲ့6လလောက်ကဖလော်ရီဒါပြည်နယ်ပတ်ကလန်ကစတုန်းမန်ဒေါဂလပ်အထက်တန်းကျောင်းမှာတနပ်သမားတဦးရဲ့ပစ်ခတ်မှုကြောင့်ကျောင်းသား18ဦးအသက်ဆုံးရှုံးခဲ့ရပြီးအခြား18ဦးလည်းဒဏ်ရာရသွားခဲ့တာပါအဲ့ဒီမှာအသက်ဘေးကလွတ်မြောက်ခဲ့တဲ့ကျောင်းသူကျောင်းသားတွေဟာတနပ်ကင်ဆာမှုထိန်းချုပ်ရေးကိုတိုက်တွန်းအားပေးတဲ့လှုပ်ရှားတက်ကြွသူတွေဖြစ်လာပြီး March for Our Life အသက်ရှင်တန်ရေးအတွက်ချစ်တဲ့ပွဲဆိုရဲလူလူစုဝေးပွဲတွေကိုဦးဆောင်ကျင်းပခဲ့ကြသလိုတခြားလူငယ်လူရွယ်တွေကိုလည်းနိုင်ငံရေးအရာလှုပ်ရှားတက်ကြွဖို့တိုက်တွန်းလို့ဆိုခဲ့ကြတာပါပတ်ကလန်ကျောင်းသူတို့ကအခုလိုရှင်းပြပါတယ
် What has happened in Parkland has really motivated
ပတ်ကလန်ကျောင်းကအဖြစ်ပျက်တွေဟာကောလိပ်ကျောင်းသူကျောင်းသားတွေရဲ့စိတ်ဓာတ်တွေနှိုးချသွားစေခဲ့ပါတယ်အထူးသဖြင့်နှစ်ပေါင်းများစွာအတွင်းမဲပေးခဲ့ကြတဲ့လူငယ်အကြီးအတွက်ဒီနှစ်အများဆုံးဖြစ်လာတာကိုကျင်းသိနိုင်ပါတယ
်လွတ်တော်ရွေးကောက်ပွဲမှာလူငယ်တွေမဲပေးကြဖို့ Next Gen ဆိုတဲ့အဖွဲ့တစ်ခုကဦးဆောင်ပြီးမန်မီမြို့ကနိုင်ငံတကာတက္ကသိုလ်မှာလိုက်ပြီးတော့နှိုးဆော်ခဲ့ကြတာပါ
Some things that he's really strong on one of them is climate change
ရှာတဲ့ကြောက်ကြတဲ့လူငယ်တွေထဲမှာရှာတဲ့ဥဒုပြောင်းလဲမှုအတွက်လှူရှားနေသူလည်းတယောက်ပါဝင်တဲ့အကြောင်းသူတို့အားလုံးဟာ Florida ပြည်နယ်တောင်ပိုင်းမှာနေထိုင်ကြသူတွေဖြစ်တဲ့အတွက်Florida ပြည်နယ်ကိုလာမယ့်အနည်း90အတွင်းရေအောက်ကိုရောက်မသွားစေချင်ကြဘူးလို့ Next Gen အဖွဲ့က Anna Klein ကသူတို့ရဲ့ရွေးချက်တွေကိုကျောင်းသူတူအုပ်ကိုရှင်းပြသွားတာပါလူငယ်တွေမဲပို့ပေးကြဖို့တိုက်တွန်းတဲ့အနေနဲ့ Next Gen အဖွဲ့နဲ့ March for Our Life လှုပ်ရှားမှုကိုဦးဆောင်နေကြတဲ့လူငယ်တွေပူရယ်လှုပ်ကိုင်နေတာပါဒီလှုပ်ရှားမှုကအခုမှအစပဲရှိသေးတယ်လို့ Parkland ကျောင်းပြစ်ခတ်မှုမှာလွတ်မြောက်ခဲ့တဲ့ကျောင်းသားတူလည်းဖြစ်တဲ့တက်ကြွလှုပ်ရှားသူ Matt Distach ကအခုလိုပြောပါတယ်
This isn't a one time thing. We aren't galvanized around any individual
candidate. ဒါကတကြိမ်နဲ့နဲ့ပြီးသွားမဲ့ကိစ္စမျိုးမဟုတ်ပါဘူး။ဘယ်လွှတ်တော်ကိုယ်စားလှယ်တူဦးတယောက်ကိုမှတိုက်တွန်းလှုပ်ဆောင်နေတာလည်းမဟုတ်ပါဘူး။ကျွန်တော်တို့ရဲ့အသက်ကိုကယ်တင်ပေးနိုင်မဲ့အကြံဉာဏ်တွေမူဝါဒတွေအတွက်လှုပ်ဆောင်တိုက်တွန်းနေတာပါ
။လူငယ်တွေဦးဆောင်တဲ့ဒီလှုပ်ရှားမှုတွေအရှိန်မြင့်လာသလိုပဲလူငယ်မဲဆန္ဒရှင်အတော်များများလည်းမဲထွက်ပေးခဲ့ကြတာပါ။ဒီနေ့လွတ်တော်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့လူငယ်အကြီးအတွက်ဟာ2014ခုနှစ်ကတည်းကစာရင်30ရာခိုင်နှုန်းကျော်တိုးလာတာကိုတွေ့ရပါတယ်ရှင်
။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေပြီးတော့နောက်ထပ်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလှိုင်းဒိုမီတာ1925 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်ရဲ့ပြင်သစ်သမ္မတရုဟာဥရောပလူကြုံရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါတယ်ပြင်သစ်ကိုရောက်ရောက်ချင်းမှာပဲပြင်သစ်သမ္မတကိုဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မကြခင်မှာအခုလိုတွေ့ဆုံကြတာပါအလေဇင်းနန်တော်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းဥရောပလူကြုံရေးနဲ့ပတ်သက်ပြီးတော့ကုန်ကြစည်တွေကိုမျှပြီးတော့ခန့်ကြဖို့ထရမ့်ကတိုက်တွန်းခဲ့ပါတယ်ယမန်နိုင်ငံမှာဆော်ရီဥဆောင်တဲ့မဟာမိတ်အဖွဲ့တိုက်လေရင်တွေကိုဝေဟင်မှာပြန်တမ်းရင်စီဖြစ်ပေးတဲ့အမေရိကန်ရဲ့အစီအစဉ်ကိုဆုံးသတ်လိုက်ပါတယ်မဟာမိတ်အဖွဲ့အနေနဲ့အခုအခါမှာဒီအကူအညီမလိုတော့တာကြောင့်ဒီအစီအစဉ်ကိုဆုံးသတ်ဖို့အမေရိကန်ဘက်ကတောင်းဆိုခဲ့တယ်လို့ဆော်ရီအာရေဗီယာကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ဘက်ကတော့ဒီမဟာမိတ်အဖွဲ့တွေက20ရာခိုင်နှုန်းကိုအမေရိကန်ကလောင်စာဆီထောက်ပံ့ပေးထားတယ်လို့ပြောပါတယ်ဆော်ရီအာရေဗီယာရဲ့ဆုံးဖြတ်ချက်ကိုအတိအမှတ်ပြုကြောင်းနဲ့ယမန်လူထုကိုအကာအကွယ်ပေးသွားမယ့်ကိစ္စရပ်ဒီမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနဲ့ကြားဆောင်ရှေ့တန်းကစ်စကန်22ခုကတပ်ဖွဲ့ဝင်တွေနဲ့ဆစ်လက်နဲ့ပစ္စည်းတွေကိုဒီကနေ့မှာအပြီးသတ်ရုပ်သိမ်းလိုက်ပါတယ်လွန်ခဲ့တဲ့စက်တင်ဘာကရရှိထားတဲ့သဘောတူညီချက်အတိုင်းအခုလိုပြန်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စစ်ဘက်ဆိုင်ရာသဘောတူညီချက်ဟာဒေသငြိမ်းချမ်းရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအခြေအဟုန်မြင့်တင်ရေးကိစ္စရပ်တွေအတွက်အရေးကြီးတဲ့ယုံကြည်မှုတည်ဆောက်ရေးအဆင့်ဖြစ်ကြောင်းလည်းတောင်ကိုရီးယားဘက်ကပြောပါတယ်လူပေါင်း189ဦးသေဆုံးခဲ့တဲ့အင်ဒိုနီးရှားလေယာဉ်ပျက်ကျရာမှာသေဆုံးသူတွေကိုရှာဖွေတဲ့အစီအစဉ်ရပ်ဆိုင်လိုက်ပြီးဖြစ်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒီညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.